ဟုတ်ကဲ့လက်ရှိမှာအဖမ်းမခံရပဲဆက်ရှားပါပါကြံနေသေးတဲ့ NLD ဘိုးလုံးမှုဆောင်ဖော်ဝင်ဦးအောင်ကြီးညွန့်ကအခုလိုပထမဆုံးအချိန်ဖြစ်ပါတီကိုဖျက်သိမ်းမလားစဉ်းစားနေကြအောင်ပြောလာတဲ့ပေါ့
အခုရွေးကောက်ပွဲကော်မရှင်အစ်စ်ကဒါစစ်ကောင်စီကခန့်ထားတာကျွန်တော်တို့အစရေအတိအမှတ်ကိုမြူနောက်ပြီးတော့ဒါလည်းသူကဗဇက်နဲ့စဉ်းစားနေတယ်ဆိုတဲ့ပုံစံမျိုးပြောတာတော့အမှန်ကတော့ရှင်းပြင်းတွေးထိုးဆန်းကျင်တဲ့သဘောပဲဟိုတကယ်ပြောရမယ်ဆိုရင်တော့ဒီ NLD ပါတီရှိနေသူတွေဘယ်တော့မှမရှင်းနိုင်ဘူးဆိုတဲ့အနေအထားမျိုးမှာပွဲသိမ်းတိုက်ပွဲနဲ့ဒီလိုလွတ်ဖို့စဉ်းစားနေပါတယ်ဆိုပြီးတော့ဟိုချိတ်ချောက်တဲ့သဘောပဲလို့ပဲကျွန်တော်မြင်တယ်။အဆွဲထုတ်ပြတာပေါ့အဆွဲထုတ်ပြတော့လေငကူရုပ်ပေါ်လာတာပေါ့ပြည်သူတွေကောင်းကောင်းမြင်လို့ရသွားတာပေါ့ဗျာ
။ဒါအပြင်1988ဒီမိုကရေစီအရေးတော်ပုံကိုစဦးဆောင်ခဲ့တဲ့နာမည်တည်းကျောင်းသားခေါင်းဆောင်တွေဖြစ်တဲ့လက်ရှိပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကလည်း1988ကတည်းကတောင်းဆိုပြီးနောက်ရလာခဲ့တဲ့ပါတီစုံဒီမိုကရေစီစနစ်ပါပြန်ပြတ်သွားမှာစိုးရင်ရတယ်လို့ဆိုပါလေ
။ဒီ NLD နဲ့ပတ်သက်ပြီးတော့ကျတဲ့တိမ်ဖို့စဉ်းစားနေတယ်လို့ပြောတဲ့ဟာကချင်းချောက်တာလို့ကျွန်တော်တို့မြင်တယ်။ဟိုတကယ်တကယ်ကမော်ဂျီနိုင်ငံကြီးမှာကျွန်တော်တို့ရှစ်လေးလုံးရေတော်ပုံကနေစပြီးတော့လူလူထောက်ခံမှုရောဒီမိုကရေစီလှုပ်ရှားမှုမှာရောဒါ NLD ရဲ့အခန့်ကဏ္ဍဟာအင်တန်ကြီးပါတယ်။တဘောက NLD ကိုဖျက်သိမ်းပစ်မယ်ဆိုရင်ပါတီစုံဒီမိုကရေစီလည်းပြတ်သွားပြီလို့ပဲကျွန်တော်ကမြင်တယ်။ဒါကြောင့်မလို့ဟို NLD ဖျက်သိမ်းမယ်ဆိုတဲ့ကိစ္စကိုလည်းကျွန်တော်ကလုံးဝကန့်ကွက်ပါတယ
်။ဒီနေရာမှာ1962အာဏာသိမ်းချိန်အရင်ဝင်းကြီးချုပ်ဟောင်းဦးနုနဲ့အနီးကပ်လုပ်ခဲ့ပြီးလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထဲမှာလည်းထိထိရောက်ရောက်ပါဝင်လာနေခဲ့တဲ့လက်ရှိဒီမိုကရက်တစ်ပါတီမြန်မာဥက္ကဋ္ဌဦးသူဝေကလည
်းဒီပြညာသွားတဲ့ဒီကောက်ကကိုရှာပြောတာတွေပါတယ်ကျတော့ဘလော့ပန်းလည်းမပြောတာဘူးပေါ့အမားတော့ဒီလိုစိုးရဲကဒီလိုမဖြစ်ဖြစ်နေလေကြာကျောင်းတဲ့အာဂါတာတွေထားနေတဲ့ကောင်ကျွန်တော်တိုင်းမျိုးဖြစ်ဖြစ်ပြန်ယူဖြစ်နေတာပဲတောက်လျှောက်လူဖြစ်နေတာလေ
အဲ့ဒီတော့အခုရေကောက်ပွဲကော်မရှင်တဲ့ဥက္ကဋ္ဌဦးသိန်းစိုးကအခုလိုပြောလာတာကြောင့်ဘလို့အကျိုးဆက်ရှိလာနိုင်တာကိုမေးရမှာ NLD ဦးအောင်ကြည်ညွန့်က
မြို့သားဒီမိုကရေစီအဖွဲ့ချုပ်ဆိုတဲ့တက္ကရာကျတော့ပြည်သူရဲ့နှလုံးသားထဲမှာရှိပြီးတော့ကျွန်တော်တို့ကပြည်သူနဲ့အတူပဲတစ်ချောင်းလုံးယက်တည်ခဲ့တာ88ခုနှစ်ကစခဲ့တာပဲလေရိုးရိုးပြည်သူတွေထဲမှာတောင်းမှာ NLD ပြည်သူတွေဆိုပို့ပြီးတော့အဲ့တော့ဖိနှိပ်နေတာဖြစ်တဲ့အတွက်ကျွန်တော်တို့ပြည်သူရဲ့စာနာမှုနဲ့ပြည်သူရဲ့လေးစားမှုကိုပို့ပြီးတော့ယက်ရှိနေတယ
်ဒါအပြင်တကယ်ဖြစ်လာနိုင်တဲ့အကျိုးဆက်ကြီးမားနိုင်မှုကိုလည်းမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတောက်လျှောက်ထဲထဲဝဝင်ပါလာခဲ့တဲ့ဥက္ကကိုကြီးကလည
်းအခုတောင်မှစာဆုံးမှုတွေ၊ဖန်ဆီးခံရမှုတွေထွက်ပြေးတိမ်းရှောင်နေရတာအိနဲ့စစ်တပ်အပေါ်မှာမထင်နှက်မှုအရိလောက်ကြီးနေတဲ့အချိန်မှာ NLD ဖြတ်လိုက်မယ်ဆိုရင်တဘောကတော့နိုင်ငံရေးလမ်းကြောင်းမရှိတော့ဘူးဆိုတဲ့သဘောမျိုးဖြစ်သွားဆိုတော့အဲ့ဒါလူလူထောက်ခံမှုရှိတဲ့ပါတီကြီးတွေရှိနေတာဟာနိုင်ငံရေးလမ်းကြောင်းအတွက်ညှို့လင့်စရာရှိနေတယ်ကျတော့ဒါကိုဖြတ်လိုက်ပြီဆိုရင်အခုလူငယ်တွေရဲ့စိတ်ခံစားမှုရပြောရင်နိုင်ငံရေးလမ်းကြောင်းကိုလုံးဝအယုံကြည်မရှိတော့ဘူးဆိုတော့အခြေအနေကိုတွန်းပို့သွားမယ်။မလူလားအတဲ့ဟလာအခုလည်းတကြင်းချင်းနဲ့ပေါက်တာတွေအရက်ခဲမှလည်းဘုသူ့ဘုသူ့မှမလုံခြုံဘူး။ဟိုလူကတလန်ဒီလူကတချိုးသူကဘဟုချက်မှပျောက်ပြီးတော့ကိုနီးကိုဟန်နဲ့အခြေနှက်မှုနဲ့ခုခံနဲ့ပြန်ပြီးတိုက်ခိုက်တယ်ဆိုတဲ့သဘောဖြစ်လာတာကြီးကအင်မတန်အန္တရာယ်ကြီးတယ်။
ဒီနေရာမှာအခုလိုစစ်ကောင်စီရဲ့ဖိနှိပ်မှုတွေတဖြည်းဖြည်းမြင့်မားလာတဲ့အပေါ်မှာဘလို့ဆက်လက်လှူရှားသွားဖို့စီစဉ်ထားပါလေလို့မိရမှာဥအောင်ချင်းညွန်က
ကျွန်တော်တို့ကပြည်သူတွေရဲ့နှလုံးသားထဲမှာရှိနေတယ်ပြည်သူတွေအတွက်ကျွန်တော်တို့ဆက်လက်ပြီးတော့ရပ်တည်ပေးနိုင်တယ်ပြည်သူတွေအတွက်ကိုပြည်သူတွေနဲ့အတူပဲတကယ်သွားရမယ်တိုင်းသားညီနောင်ဘွားအားလုံးတကယ်လူကျင်ခဲ့တဲ့ Federal Democracy နိုင်ငံတည်ဆောက်ရေးအတွက်ကိုသွားမယ်ဘယ်သူမှဆိုနိုင်ငံသားအခွင့်အရေးမျှပြတာရရှိဖို့နဲ့အခုလိုဖိနှိပ်ချုပ်ချယ်နေတဲ့စနစ်မျိုးကိုတော်လှန်ဖို့ဆောင်ရွက်နေသေးတဲ့၍ NLD ကိုသူတို့ရဲ့အမိန့်အာဏာတွေနဲ့ခြေဖြတ်လို့မရနိုင်ဘူး
တော့သမိုင်းကြောင်းတခြားဖြစ်ဖြစ်ခဲ့သမျှကြုံခဲ့သမျှမှာအခုနောက်ဆုံးအစ်စ်မှာဘလို့မြင်ကျင်ပါလဲလို့မိရမှာဝါရီနိုင်ငံရေးသမားကြီးဦးသူဝေက
ကျွန်တော်ကအခုယူရက်ဆိုတာလေ89တောင်ရှိသွားပြီဗျာဒီလိုမဖြစ်ခင်တော့လည်းကျွန်တော်ဒီဟိုမှာနေနိုင်မှာအကုန်တွေ့နေကြတယ်ဗျာတက်ကလည်းပါတယ်ဒီ NLD တို့စုစုပါဝင်ကုန်ပေါ့နော်ကြောင်းနေကြညီနေနေချစ်ချစ်ချင်းဖြစ်စီတင်လိုက်တာဗျာစိတ်ကျဲမှာပဲကြီးတယ
်ဒါအပြင်လက်ရှိနိုင်ငံရေးအချက်အသေးကိုဘယ်လိုဖြည့်ရှင်းသင့်ပါလဲလို့မေးရမှာဥက္ကူကိုကြီးက
နိုင်ငံရေးလမ်းကြောင်းပေါ်ကိုပြန်ဆွဲတင်ဖို့လိုတယ်။နောက်နိုင်ငံရေးလမ်းကြောင်းဟာညှို့လင့်ချက်ရှိတယ်ဆိုတာကိုဒီအထူးသဖြင့်လူငယ်တွေအပါအဝင်ပေါ့ပြည်သူလူထုကပါယုံကြည်မှုရှိလာအောင်ပြန်ကြိုးစားဖို့လိုတယ်။အခုကပြောရင်ယုံကြည်မှုကတော်တော်ပြတ်သွားတဲ့အခါကျတော့ဟိုနိုင်ငံရေးကိုမယုံကြည်တော့ဘူးဆိုရင်အဲ့ဒါအမှန်တန်အန္တရာယ်ရှိတယ်။
တကယ်တော့လွတ်လပ်မျှတတယ်လို့အများယူဆခဲ့တဲ့ဒုတိယကျော်ရွေးကောက်ပွဲတွေအပြီးမဲပြဿနာကြုံခဲ့ရကဆေးရနာသိမ်းမှုတွေနောက်ပိုင်းဖြစ်လာခဲ့ရတဲ့လက်ရှိမတည်မငြိမ်မှုတွေတနေ့တခြားများလာချိန်မှာ ပြည်သူများကြားမှာလည်းတနေ့တစ်ခြားပို့စိုးရိမ်လာနေကြတယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ